ယခိုင်မြောက်ပိုင်းပြည်ပခါကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံပြီးနေရာချထားရင်မှ2012ခုနှစ်တုန်းကလိုယာယီဒုက္ခသည်စခန်းအနေနဲ့ထားတဲ့သဘောမဟုတ်တော့ပဲအမြဲတမ်းနေထိုင်နိုင်မဲ့အခြေအနေထိဖြစ်လာဖို့ကြေးရွာတွေတိဆောက်ပေးရေးကိုအာဏာပိုင်တွေကစဉ်းစားစီစဉ်နေတယ်လို့အစိုးရလူကယ်ပြန်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ကိုရနေကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုစပြောပါလေ
။ကျွန်တော်ဒီပြန်လည်လက်ခံမဲ့စခန်းပေါ့နော်ပြန်လည်စခန်းမဲ့နေရာတွေပေါ့ဦးစီတောင်ပြိုလက်ဝဲတို့ငခုရတို့အဲ့ဒီနေရာတွေမှာသွားပြီးတော့ဟိုဆောင်ရွက်မဲ့လူတွေကကြည့်နေနေရာတွေကိုကြည့်တယ်ကြည့်ပြီးတော့အရင်တော့လက်ခံခဲ့ဘူးတဲ့နေရာတွေလေဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာအဆောက်အဦဟောင်းတာတွေကိုဟိုပြုပြင်လို့ရတဲ့ဟာကိုပြုပြင်မယ်ပြုပြင်လို့မရဘူးဆိုတော့အစ်စ်တွေဆောင်မယ်ဆက်ပြီးချင်းပေါ့ဒါတွေကိုဆောင်ရနေတယ်ဆိုတာကျွန်တော်သိရတယ
်သူတို့ကိုဘယ်လိုပုံစံမျိုးနဲ့လက်ခံမှာလဲသူတို့ငကူနေနေတဲ့နေရာတွေမှာလက်ခံသွားမှာလားဒါမှမဟုတ်ကိုယ့်ဘက်သူတို့အတွက်နေရာသတ်မှတ်ထားတာမျိုးအဲ့လိုမျိုးနဲ့လက်ခံသွားမှာလား
အခုကတော့ကျွန်တော်တို့ပြောတဲ့အတိုင်းပါပဲဟိုကျန်တဲ့လက်ခံနဲ့ကျန်တဲ့လက်ခံနဲ့ဆိုရလေတနည်းတည်းမှာအများကြီးလက်ခံလို့မရဘူးအရင်အတွေ့အကြုံတွေရပါတော့တရား150ဆက်ပြီးဒါသူတို့အရင်တော့အတွေ့အကြုံရှိတဲ့လူပြောကြတာလေကျွန်တော်လည်းမကြုံဘူးပေါ့ဆိုတော့အဲ့လိုမျိုးဆောင်ရွက်တယ်ဆောင်ရွက်တဲ့အခါကျတော့ကာနောက်တစ်ခုကတော့အခုဟိုကျွန်တော်ပြီးတဲ့လောက်ကတော့ဟိုညှိနှိုင်းဆောင်ရွက်မယ်ပေါ့ဥပမာဖြင့်ပြန်လာတဲ့လူတွေကသူတို့ငကူအိမ်ရှိရဲဆိုအိမ်ကိုပြန်ယုံမယ်လေအခုကရွာတွေမိလောက်တာလည်းရှိရဲလေမိလောက်တာကရှိတော့အဲ့ဒီမိလောက်ထားတဲ့နေရာတွေမှာကျွန်တော်တို့ကနေပြီးတော့ပြန်ပြီးတော့အစ်စ်ဘူးစပြီးတော့ဆောက်ဖို့ပနစ်ချပြီးဆောက်ဖို့လုပ်နေပြီးဒါတွေလည်းဆောင်ရွက်နေတယ်ဆိုတော့ဟိုပြန်လာတဲ့သူကသူတို့ဟိုငကူမူလရှိအိမ်ရှိအိမ်ကိုသွားမယ်မူလအိမ်မရှိရင်မရှိရင်အဲ့ရှိတဲ့ဒီပထမခဏတခါမှခဏနေမယ်ခဏနေရဆိုတာ2012ကကြက်နေဖြစ်သွားတဲ့ပုံစံမျိုးတော့လုံးဝအဖြစ်မခံဘူးအဲ့လိုလည်းမဖြစ်ဘူးအဖြစ်ပဲနဲ့ခဏနေပြီးရင်အိမ်ရှိအိမ်ပြီးရင်အိမ်ကိုသွားမယ်အဲ့တော့ကျွန်တော်တို့ကအခုဘာပြန်စဉ်းစားလဲဆိုတော့ဟိုအိမ်ကျွန်တော်တို့ရှိမှာစည်ရင်းတွေရှိတယ်လို့ပြောပါတယ်ဒီဟိုဒီနယ်ဆိုရစည်ရင်းတွေရှိတော့ပြန်လည်လက်ခံတဲ့နေရာမှာကျွန်တော်တို့ကအခုလည်းဟိုအိမ်တွေကိုအစ်စ်တွေဆောက်နေတာတွေစတော့မယ်ဘာလို့လဲဆိုတော့ဒီ Union UHRD မှာ Union Enterprise မှာပါဝင်တာပြည်ရဲ့တိုင်းကအစိုးရတွေအကုန်ပါဝင်တဲ့အတွက်ကြောင့်တချို့ဥပမာရန်ကုန်တိုင်းလို့ ERU တိုင်းလို့ဆိုရင်ဘေးရွာဟိုတာဝန်ယူတယ်စသဖြင့်အဲ့လိုတာဝန်ယူကြတယ်နောက်ပြီးတော့ CYA လုပ်ငန်းရှင်တွေကလည်းအဲ့လိုရွာလိုက်နေရာလိုက်တာဝန်ယူကြတာတွေအခုစနေပြီပေါ့နော်အဲ့လိုမျိုးယူပြီးရင်ဆောက်တော့မှာပေါ့နောက်ဆောက်ပြီးဆိုလို့ရှိရင်အိမ်ရှိပြီဆိုတော့ဟိုဘက်ဒီဘက်ဟိုစင်းရင်းနေရှိတော့ညှိမှာပေါ့နော်ဟိုဘက်နဲ့အာဒီလူတွေပြတော့အိမ်ပြီးနေပြီအမှလွတ်လိုက်ပါတော့အဲစသဖြင့်ပေါ့အဲ့ဒါဆိုရင်ဓာတ်ရိုက်အိမ်ထဲကိုဝင်သွားမယ်လေဟိုကြားမှခံစရာမလိုတော့ဘူးပေါ့နော်အဲအဲ့ဒီပုံစံမျိုးလဲစဉ်းစားရခင်ဗျာဒါသုံးချက်ထားတော့မဟုတ်သေးဘူးနော
်ခုနစခန်းဆိုတဲ့ဥစ္စာဒီဒုက္ခတဲ့စခန်းဆိုတဲ့ဥစ္စာဘယ်ဟာဟောင်းပြောရလဲခင်ဗျာ
စခန်းမရှိဘူးဘာစခန်းမှမရှိဘူ
း
လက်ခံရေးစခန်းပြောတာရာယူအဲ့ဒီမှာ overnight ပဲရှိနေ overnightဟိုနိုင်ဆိုစိတ်လာမယ်စိတ်ဖြစ်မယ်အဲ့ဒီမှာတ냐နေမယ်နေပြီးတော့ရှိရင်အဝိဇ္ဇာမပါရင်ဝိဇ္ဇာပြင်မယ်စားတော့တစ်ခါစသဖြင့်ပေါ့စီစဉ်ပြီးတော့အိမ်ရှိရဲဆိုအိမ်ကိုပြန်သွားလိုက်ရောမယ
်အ
ဲ့ဒါကြောင့်မလို့ကျွန်တော်တို့ကနေဖို့နေရာရရရအောင်ဖြစ်ကျွန်တော်ကအခုတည်းကကြိုပြီးတော့အဲ့ဒီ process ကြီးကကျွန်တော်ချင်းနဲ့စားဖို့နဲ့ဟိုဘက်ကပြန်ရောက်ဖို့နဲ့စီစစ်ဖို့ဆိုရင်ဟိုလာနင်းနေတော့ကြာနိုင်သေးတယ်ဟုတ်တယ်မလားကျွန်တော်ဒါစဉ်းစားကြည့်ရရိုးလေးအဲ့တော့ဒီကနေ့မှကျွန်တော်အခုအိမ်ရစနေပြီလေပနက်တီချအိမ်နေဆောက်ဒါကြီးလုပ်နေပြီ
ဟုတ်ကဲ့အဲ့တော့ဒုက္ခတွေဒီစလို့လက်ခံတာကရောဘယ်တော့စပြီးတော့လက်ခံမလဲ
မသိသေးဘူးခင်ဗျအမြန်ဆုံးလုပ်မယ်လို့ပြောတယ်အမြန်ဆုံးလုပ်မယ်လို့ပြောတယ်မခံသေးဘူးလက်မခံသေးဘူးဘာဖြစ်လို့လဲဆိုတော့လက်ခံလို့ကိုမရသေးတာဘာကြောင့်လဲဆိုတော့အမြန်ဆုံးလက်ခံမယ်သို့တော့နှစ်ဖက်သဘောတူညီချက်ထွက်လာမှရမယ်အဲ့ဒီကမထွက်သေးဘူး